တော်လာရှင်ပါခင်ဗျာအခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာရခိုင်ပြည်နယ်အတွင်းစူပူအကြမ်းဖက်မှုတွေမိရှို့မှုတွေအတိဒုက္ခရောက်ကြရသူတွေနဲ့သတင်းတွေဟာစိတ်မချမ်းမြေ့စရာအများကြီးပဲကြားခဲ့ကြပါတယ်စူပူအကြမ်းဖက်မှုတွေမှာတေဆုံးကြရသူပေါင်း90ကျော်လောက်ရှိနေပြီဖြစ်ပြီးတော့အိုးမဲ့အိမ်မဲ့နဲ့ဒုက္ခတဲ့စခန်း39ခုမှာလူဦးရေပေါင်းလည်းပဲ3000ကျော်3000ကျော်လောက်ရှိနေပြီလို့ကျွန်တော်တို့ကြားနေရပါတယ်စုစုပေါင်းအိမ်ပေါင်း2500လောက်ပျက်စီးခဲ့ရပြီးတော့ဒီဘလီ9လုံးဘုံကြီးကျောင်း9ကျောင်းဒါအပြင်ကလေးတွေရဲ့စာသင်ကျောင်း1ကျောင်းပျက်စီးဆုံးရှုံးခဲ့ရတယ်ဆိုတာလည်းပဲသတင်းတွေမှာကျွန်တော်တွေ့ရပါတယ်အဲ့တော့အစပထမတုန်းကဒီရခိုင်အမျိုးသမီးငယ်တယောက်မရင်းကျင်ခံရပြီးရရဆက်ဆက်အသက်ပြခံခဲ့ရတဲ့ရာဇဝတ်မှုကနေလူမျိုးရေးပြိပက္ခတစ်ခုအသွင်ဆောင်ပြီးတော့အဖြစ်အပျက်နဲ့ကြီးထွားလာခဲ့ရတဲ့ဒီပြဿနာဟာနောက်ပြီးဆုံးအပြစ်မဲ့တဲ့လူတွေတလောက်အများကြီးဒုက္ခရောက်ကြရပြီးတော့ပျက်စီးဆုံးရှုံးမှုတန်မှုကလည်းပဲမှန်းဆလို့တော့မရအောင်ရှိခဲ့တယ်ဆိုတာအင်မတန်ကိုပဲခြေခွဲဝင်နေကြကောင်းပါတယ်အဲ့တော့ဒီလိုဖြစ်ရတဲ့ဖြစ်ခဲ့ရတဲ့ပုံမှာခြုံငုံပြီးတော့ဘယ်လိုကြောင့်ဒီဟာတလောက်တောင်ကြီးထွားလာရတယ်ဆိုတော့ကျွန်တော်တို့သုံးသပ်ဆွေးနွေးလိုပါတယ်ပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့ပြည်သူ့ခေတ်ကြားနဲ့အတိုင်းမင်းကအယ်ဒီတာစာရေးဆရာသတင်းစာဆရာမောင်ဝင်သအတားအပြင်ထိုင်းနိုင်ငံမှာအခြေချနေထိုင်နေတဲ့စာရေးဆရာသတင်းစာဆရာဆရာဇင်လင်းတို့ကိုကျွန်တော်ဖိတ်ကြားထားပါတယ်အဲ့တော့အခုဖြစ်ခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးကျွန်တော်တို့ဘသူဘွားကိုလက်ညှိုးထိုးအပြစ်တင်ဖို့မဟုတ်ဘဲနဲ့ဘယ်နဲ့ဘယ်နဲ့ဒီလောက်တောင်အတိုင်းအတာအထိအောင်ကြီးထွားလာတယ်ဆိုတာကိုသုံးသပ်ကြည့်ကြည့်သိချင်ပါတယ်ခင်ဗျဆရာမောင်ဝင်သစပြီးတော့ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်းအင်မတန်မှယူကျုံးမရဖြစ်ရပါတယ်အင်မတန်မှဝမ်းနည်းကြည်ကွဲရတယ်တဲ့နင်းသမားတွေဖြစ်ပေမဲ့ဒီလိုဘလို့မှမမျောလင်းမနဲ့ဝုန်းနေထပြီးတော့ဒီလိုဟိုပေါက်ကွဲတဲ့ကိစ္စမျိုးဆိုတော့ကျွန်တော်တို့လည်းအားအားနဲ့တင်းနေ။နောက်ဒီလိုဖြစ်နေမယ်လို့ကြိုပြီးတော့လုံးဝမမှန်းဆခဲ့မိဘူးပေါ့ဗျာ။အဲအဲ့ဒီမမှန်းဘလို့မှမမျောလင်းမနဲ့ဒီတော့ကြီးကြီးကြီးကြီးဖြစ်သွားတာဆိုတော့ကျွန်တော်တို့တော်တော်လေးလည်းအဲရုပ်တဲ့ဖြစ်ရတဲ့ကိစ္စပေါ့မှာအော်ရပါလေ။အဲ့တော့ဒီကဘလို့ဖြစ်လဲဆိုရင်တော့ခုနဥက္ကမောင်ကြီးပြင်ပြသလိုပဲပေါ့လေ။တမန်ဒီဟိုမရင်းမှုအရင်နေပြီးတော့နောက်တစ်ခါတောင်ကုန်းမှာဖြစ်တဲ့ဒီရုံရင်းဆန်ကဖြစ်ပြီးတော့ဟိုတက်ပြတ်တဲ့မှုအဲ့လိုဟာတွေဆိုပေမဲ့ခုနကဒီမင်းကလေးအရမကျင့်ခံပြီးတော့ရဲစစ်စစ်တက်တယ်ဆိုတဲ့ကိစ္စကဒါကရင်းခံတာဘူးဒီပုံမှာဒီပုံမှာမကြည်မနှက်ဖြစ်ပြီးတော့ဟိုတဲ့ချက်ချင်းဒီပုံမှာမခံမရနိုင်နေဖြစ်တယ်ဒီပုံနေနဲ့အဲဖြန့်ဖြန့်ကြည့်တဲ့ခါကျတော့ခုနလူတွေမှာဒီရင်ထုမနာဖြစ်တယ်အဲမတမ်းမခါတဲ့ပေါက်ပွဲကုန်ကြတာပေါ့တော်သားတွေဖြစ်ကြနာကြီးမှုတွေဖြစ်ကြအဲ့လိုတွေဖြစ်ကြတာအဲ့တော့ကျွန်တော်တို့ကတော့ဟိုသတင်းမီဒီယာသမားတွေအနေနဲ့ဆိုတော့ကျွန်တော်တို့ကဒီနေရာမှာဒီသတင်းဖြန့်ချီရေးလုပ်ငန်းသတင်းဒီမီဒီယာလုပ်ငန်းဟာဟိုအင်မတန်မှအရေးကြီးတယ်အင်မတန်မှလည်းဒီအထိမခံဘူးဆိုတဲ့ဥစ္စာကိုကျွန်တော်တို့သတ်တွေ့ပါတယ်သင်ခန်းစာတွေလည်းအများကြီးရပါတယ
်ဟုတ်ကဲ့ခင်ဗျ
ာဒါဆိုဒီကိစ္စကျန်ပြုတ်လိုက်တယ်ဆိုတာကဒါဟိုတင်းသတင်းလုပ်ငန်းပဲလေ
ဟုတ်ကဲ့
ကျွန်တော်ပုံနေမိတူပြုမယ်ဒါတွေကိုဖြန့်မယ်ဆက်ရက်ဆက်တန်းတွေဖြန့်မယ်ဒါကကျွန်တော်မီဒီယာလုပ်ငန်းဖြစ်သွားပြီအဲ့ဒီပုံမှာစအခြေခံပြီးတော့မှနောက်ဆုံးမှဒီအကျန်းဖြစ်မှုတွေကိုသွေးထိုးရယ်လုံ့ော်ရယ်အဲ့ဒီနေသားဖြစ်သွားတယ်လို့အဲ့ဒီကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခုနကပြောသလိုပါပဲဒီမင်းကလေးမရင်းကျင့်ခံရတယ်ဆိုတဲ့ကိစ္စကတော့ဒါဘယ်နေရာဘယ်ဒေသပဲဖြစ်ဖြစ်ဒီလိုအနောက်နိုင်ငံတွေမှာလည်းရှိကြတာပဲအရှေ့တိုင်းနိုင်ငံတွေမှာလည်းရှိတာပဲဟလာဒါမလို့ကဒီလူမျိုးရေးဘာသာရေးဘက်ကိုနှွယ်ပြီးတော့ဒီသွေးထိုးလှုံ့ဆော်တယ်လို့အဖြစ်မျိုးကိုရောက်သွားတာကတော်တော်ကိုအခြေအနေဆိုးသွားစေတာကိုဒါတော့ကျွန်တော်တို့မျိုးမျိုးဘိုးဘက်ဒီဘက်ချိန်ဆပြီးတော့တွေးပါတယ်ကဲဆရာဦးစင်လည်းပြောပါအောင်ခင်ဗျဟု
တ်ကဲ့ခင်ဗျဆရာမောင်ဝင်သားအခုသုံးတက်သွားတာကတော့သတ္တလောပောက်ကွဲအကြောင်းပေါ်ချက်ဒီကတော့မီဒီယာလို့ပြောတဲ့နေရာမှာတောင်းကျွန်တော်ထင်ပါတယ်အဲအစိုးရမီဒီယာမှာပုံပြီးတောင်းဝန်ရှိတယ်လို့ကျွန်တော်ကထင်တယ်လေဆိုရမီဒီယာကဒီမှာအတုံးအနှုံနေရအစပေါ့လေပြင်ပြပုံပြင်ပြနေတွေကကျွန်တော်တို့မီဒီယာကြည့်ဝင်နေနည်းနည်းများလွဲနေတယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဒါကြောင့်မလို့ဒီဥစ္စာဆရာမောင်သားပြောတာကျွန်တော်သဘောတူပါတယ်အဲ့ဒီမီဒီယာမှာတာဝန်ရှိတယ်ပေါ့ဆရာလေသို့တော်လည်းပဲကျွန်တော်ကအကြောင်းရင်းခံကိုပြန်သုံးလိုက်ရင်တော့ဟိုကျွန်တော်တို့ဟိုအပြစ်တင်တာမဟုတ်ပါဘူးသုံးသတ်တာပေါ့ဆရာရဲ့သုံးသတ်ရမယ်ဆိုရင်တော့အကြောင်းရင်းအဘာကြောင့်ဖြစ်တယ်လဲဆိုတော့အဲလက်ရှိနိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရဘက်မှတာဝန်ရှိတယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပဲ။ဘာလို့လဲဆိုတော့အစိုးရဘက်ရဲ့ရန်တရားတွေသူ့ရဲ့ဒီသက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိသူတွေဒါသူတို့ရဲ့တာဝန်တွေကိုကြည်ကြည်ပြင်းပြင်းနဲ့မှန်မှန်ကန်ကန်ထားဆောင်နေကြမှာဆိုရင်အဲကျွန်တော်တို့ဒီဖြစ်ပေါ်လာတဲ့အကြောင်းကိစ္စတွေပေါ့လေ လူတို့ကိုထိခိုက်မှာတိုင်းပြည်ကိုထိခိုက်မှာเนาะကျွန်တော်တို့အဲ့လိုထိခိုက်မှုတွေဖြစ်နိုင်တဲ့ကိစ္စတွေကိုမဖြစ်အောင်ငကိုတွေကလည်းပဲကြိုတင်ပြီးတော့သူတို့မှာအဲဒီလူတည်တနာလောက်ထားတာဒီရှိရမယ်သုံးသပ်ထားတာဒီရှိရမယ်เนาะဘာဖြစ်ရင်ဘာလုပ်မယ်ဆိုတဲ့သူတို့ရဲ့ဒီအစီအစဉ်တွေလည်းရှိတင်တာပေါ့ဆရာရဲ့เนาะတော့ခုအားကတော့ကျွန်တော်တို့အစိုးရဌာနတွေကိုကြည့်တဲ့အခါမှာကျွန်တော်တို့အဲ့ဒီအပိုင်းနေအားနေနေတယ်အဲ့ဒီဘိုင်းနေမှာယိုယွင်းနေတယ်အဲပို့ပြီးတော့ကျွန်တော်တို့ဆိုးတာကတော့အဓိကပြောရမှာတော့အစိုးရရန်တရားမှာကဒီအဲကျွန်တော်တို့ချစားမှုပေါ့ဆရာရဲ့နော်စိတ်ဓာတ်တွေယိုယွင်းပြီးတော့ကဒီအဲချုပ်ကုံပြောရင်တော့ corruption ကတိတ်ကြီးလွန်းနေတယ
်ဟုတ်ပါတယ်
အဲ့ဒီ corruption ကြီးလွန်းနေတဲ့အတွက်ကြောင့်လည်းပဲအဲကျွန်တော်တို့ဥပဒေစိုးမိုးမှုပါတခါလဲပြတ်သွင်းသွားတဲ့သဘောမျိုးဖြစ်သွားတယ်အဲ့တော့ဥပဒေစိုးမိုးမှုကိုသိစိတ်ချရကျွန်တော်တို့အဖို့ဆောင်နိုင်တဲ့အခါကျတော့အခုကိစ္စဟာအနဲ့ထွန်းရမယ်ကိစ္စဟာပစိမ့်နဲ့ထွန်းရတဲ့အချိန်ကိုရောက်သွားတယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဒါပေမဲ့ဒီတင်ပြတဲ့နေရာမှာတော့လူကြားထဲမှာဒီသတင်းတွေကိုတော့တင်ပြပုံတင်ပြနည်းနဲ့ပတ်သက်လို့လည်းပဲခုနကျွန်တော်ပြောတဲ့အတိုင်းမီဒီယာတွေမှာဆရာမောင်သားပြောတဲ့ဒီမီဒီယာတွေမှာတာဝန်ရှိတယ်ဆိုတာကျွန်တော်သဘောတူတယ်အစိုးရသတင်းမီဒီယာကရေးလိုက်တဲ့နော်ရေးပုံသားပုံတင်ပြပုံတင်ပြနည်းတွေကလည်းပဲတနည်းတလန်းအားဖြင့်နော်ဒီဥစ္စာကဆော့ပေးလိုက်တယ်လို့နှိုးဆော်ပေးလိုက်တယ်လို့များဖြစ်နေတာလို့ကျွန်တော်တို့ကတော့အဲ့ဒီလိုသုံးသပ်ကြည့်နေပါတယ်
ဟုတ်ပါတယ်ခင်ဗျအခုဒူတော်များများဝေဖန်ကြတာကလည်းဒါပါပဲဒီအစိုးရသတင်းစာထဲမှာထင်းထင်းတင်းတင်းမရေးပဲနဲ့မစင်မချင်းရေးသားလိုက်တဲ့အတွက်ကြောင့်မလို့ဟိုပို့ပြီးတော့ဟိုဒေါသထွက်စရာဖြစ်သွားတာဆရာတို့တွေမီဒီယာလောကမှာလှုပ်လာခဲ့တာကြာကြပါပြီအမြင်နဲ့ကျွန်တော်တို့ဒီရေးသားတဲ့နေရာမှာဒီအသုံးနှုန်းအခေါ်အဝေါ်တွေကိုသတိထားဆင်ကြရမယ်ဆိုတာအကုန်လုံးဒီစံချိန်စံနှုန်းတွေရှိတာပါပဲအဲ့တော့အခုကဒီအသားမရာဇဝမှုကနေပြီးတော့ဒီဘာသာရေးဒီလူမျိုးရေးအဓိကယုံဖြစ်အောင်ဖန်တီးလိုက်တာကဒီလူတစုတစ်ဖွဲ့ရဲ့ဖန်တီးချက်လားဘာလားဆိုတာလည်းပဲအခုတောင်ဘယ်သူမှတဲတဲကိုကိုမသိရသေးပါဘူးဒါပေမဲ့လို့မြန်မာနိုင်ငံကိုအခုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လို့ကြိုးပမ်းနေရတဲ့အချိန်မှာဒီလိုကဘာကကြားမကောက်အောင်ဖြစ်လာတဲ့ကိစ္စကတော့ဒီမိုကရေစီရေးသွားနေတဲ့လမ်းကြောင်းကိုများထိခိုက်စေမလားဆိုပြီးတော့စိုးရင်ပူပင်မှုတွေလည်းပဲပေါ်ခဲ့ကြတာပါဆရာမောင်မောင်သားအောင်ခင်ဗျဒီကိစ္စတွေပုံမှာဆက်လက်ပြီးတော့ဝေဖန်သုံးသပ်ပြပါဦ
းဟုတ်ကဲ့ဟိုဦးကမောင်ကြီးပြောရတဲ့ဒီလူဒီမိုကရေစီလမ်းကြောင်းပေါ်မှာအခုကျွန်တော်တို့စူးစမ်းပန်းစားနေဆောက်လန်းနေတဲ့အချိန်ပေါ့ဗျာ
ဟုတ်ကဲ
့ဆောက်လန်းနေတဲ့အချိန်တိုင်းပြည်ကိုပြန်ပြီးတော့မှကျွန်တော်တို့ပြန်လေထူထောင်ရေးလုပ်ရတဲ့အချိန်အဲ့ဒီအချိန်မျိုးမှာဒီလိုဖြစ်ရတာကတော့ကျွန်တော်တို့တကယ်ကိုအငိုက်မိတာပဲ
အဆင်ပြေတာလို့ဟုတ်ပါလေ
အခုလောက်အဆင်ပါဘူးပဲကျွန်တော်တို့ကဘယ်လိုပဲဖြစ်လို့ဗျာအခုမြန်မာနိုင်ငံမှာအမျိုးသားပြန်လေစီတုံးညီညွတ်ရေးအတွက်လုပ်နေတယ်နော်ဟိုတန်းတာလက်နဲ့ကင်ဖွဲ့နေတဲ့ငြိမ်းချမ်းရေးအတွက်စူးစမ်းနေကြတယ်အဖွဲ့တွေနဲ့အဆင်ပြေတာတွေအများကြီးရှိနေပြီအလားအလာတွေလည်းရှိနေပြီငင်းငင်းရရဖို့လားလားရှိတယ်။နောက်တန်းကြီးမှာဖွံ့ဖြိုးတိုးတဲ့ရည်ရွယ်တဲ့လားလားတွေရှိတယ်။နောက်တစ်ခါဆန့်ကျင်တွေပါလေတချို့ဆိုလို့ရှိရင်ဒီပြန်ရုပ်သိမ်းတဲ့အခြေအနေရှိတယ်။တချို့ဆိုရင်ဒါအကန့်အသတ်နဲ့ဆိုင်းငံ့လာပြီးတော့ပြန်ထုတ်ပေးတာတွေရှိတယ်။ဒါဆိုအပြုတ်တော့ဗျာကောင်းတဲ့လားလားတွေအများကြီးဖြစ်နေတယ်။အဲ့တော့နောက်မြန်မာလူမျိုးကဟိုကျွန်တော်တို့အများအားဆိုကျွန်တော်တို့မီဒီယာသမားတွေရေးရင်းကြတယ်ပေါ့။တန်းကဘာမှမျက်နှာငယ်ရတဲ့ဘဝနေပြီးတော့အခုနေနေလေးမျက်နှာပြန်ပြလို့ရလာတဲ့အချိန်တွေမှာကျွန်တော်ရောက်နေပြီ။အဲရောက်နေတဲ့အချိန်မှာအခုလိုဖြစ်လိုက်တော့မြန်မာလူမျိုးတွေအဲ့လိုပဲဒီလိုပဲဟိုတာကြဖြတ်ကြသူတို့တန်ယူပြီးဖြစ်ကြသလား။မြန်မာလူမျိုးဆိုတာဆိုလိုတာဒီကျွန်တော်ဟိုရခိုင်နေပါဝင်ပေါ့ဗျာ
။ဟုတ်ပါတယ်။ဒီပြည်လုံးပေါ့
။ရှိနေတဲ့ကျွန်တော်တိုင်းရင်းသားလူမျိုးအားလုံးဟိုဟိုပြောကြပါပဲလေ။ပြောကြမှာဆိုကျွန်တော်တို့အဲ့ဒီတော့ဒီဖြစ်ရတဲ့ကိစ္စနဲ့ကျွန်တော်ဟိုပေးဆက်လိုက်ရတဲ့ကျွန်တော်တို့ရှုံးရတာနေရာမကာမိအောင်ဖြစ်နေတာပေါ့။အဲ့တော့ကျွန်တော်တို့တက်နိုင်ကြမြို့ဒါကိုအဖတ်ဆေးရမယ်တက်နိုင်ကြမြို့ကျွန်တော်တို့ငင်းငင်းတာတာကြီးဖြစ်အောင်ရခိုင်ပြည်နယ်မှာအားလုံးအဆင်ပြေသွားအောင်ကျွန်တော်တို့ကြိုးစားကြအောင်ဆရာတော်ကြီးတွေလည်းအခုဟိုမြစ်တဲရခန်းစာတွေထုတ်တယ်နောက်တစ်ခါဆရာတော်ကြီးတွေနဲ့ဒီအစ္စလာမ်သာသနာအဦးစီးဦးဆောင်ပုဂ္ဂိုလ်တွေနဲ့ပြည်ပြည်လည်းလည်းနဲ့ကြိုးစားဆိုရင်ရှောက်ထားကြတယ်ကြိုးစားဆိုကြဒါတွေကအင်တန်ကောင်းတဲ့လက္ခဏာတွေပဲအဲ့ဒါတွေကိုကျွန်တော်တို့ကဟိုဆက်ပြီးတော့အားပေးနေတယ်လို့ထင်တယ်။ဘုံမွေဒီကြတာပို့ပြီးတော့ဆိုးတဲ့ဘက်ကိုရောက်သွားရင်ကျွန်တော်တို့တန်းကြီးကလူမျိုးအနေနဲ့ကိုတန်းကြီးအနေနဲ့ရောကျွန်တော်အမတန်တိတ်ခါကြရစရာရှိတယ်။အဲ့ဒါကိုကျွန်တော်အမတန်မှဆိုးရင်ပူပန်မိပါလေ။အဲ့ဒါကြောင့်ကျွန်တော်တို့ကတော့အခုဒီတဲ့ပိုင်းမှာကျွန်တော်တို့တော်တော်များများတုံ့ပြန်ရတဲ့ Peace Journalism ပေါ့ဗျာ။ Peace Journalism ကိုပြန်ပြီးတော့တက်နိုင်ရမြင့်တင်ရမယ်။ဟိုညီညာရေးအတွက်ထောက်ကူပြုတဲ့နော်channelism new new နဲ့ကျွန်တော်လှုပ်လှုပ်တင်တယ်လို့အဲ့ဒီတော့ကျွန်တော်သူပြုတ်ကြင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာ di dokha yauk khae ya de di lu paw 3000 nyaw 4000 ni ba atwet ko ke sei yee longan ni lou pho lo no tu ru wo pyan le tu rong yee atwet lu kan pe pho atwet ka adika ta wun ni phit la ba bi a lo di kaisa ri atwet le ba ku boudha ba da apwe si ri yo islam apwe si ri ko a ko long tat nai da law chou ban saung yet ni ja so le tadin ni chano cha ni ba de a lo di lu ri ye bwa ri ko pyan le tu rong pe pho atai da ga balaw thi yaung mya chi ma la ma le so la be sin sa sia ba sia u sin le o kha
ကျွန်တော်တို့ဒီကုသလကဥက္ကမုန်ကြီးပြောလာတဲ့ကေတေးပြန်လဲနေရာခြားသားရေးဆိုတဲ့အပိုင်းနေပေါ့ဆရာရဲ့ဟမ်ဒီကိစ္စအပိုင်းလဲဒါကျွန်တော်တို့ဒါအစိုးရကိုပဲနည်းနည်းတော့ဝေဖန်ရအောင်ပါပဲဘာလို့လဲဆိုတော့ဒီလိုပြဿနာမျိုးတွေခြွေတာကနိုင်ငံတစ်ခုမှာအချိန်မီးဖြစ်လာနေတာဟုတ်တဘာဝဘေးရန်တို့နောက်အခုလိုမျိုးလေးမဲ့ဖြစ်တဲ့ဒုက္ခဒုက္ခတို့ပေါ့ဆရာရဲ့နော်ဒါတွေကမျို ဆိုတဲ့ကိစ္စတွေဟာအစိုးရမှာအစီအစဉ်ရှိထားဖို့ကောင်းတယ်အဲ့ဒါအပြင်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လည်းပဲလူတွေကိုကျွန်တော်တို့ဒီကယ်ဆယ်ရေးအတွက်လိုအပ်တဲ့စာနာရေးခါတော့စာရေးခါနဲ့ဒီယာယီရဲ့ရွက်ခင်တဲ့လို့နဲ့ဆေးဝါးတို့စသဖြင့်ပေါ့ချာဒီလိုကိစ္စမျိုးတွေကအချိန်နဲ့ဖြစ်နေဖို့ကောင်းတာပေါ့ဆိုတော့ဖြစ်တယ်ဆိုရင်နောက်မှဒီတခြားအဖွဲ့အစည်းများကကူညီတာကတပိုင်းဖြစ်ပြီးတော့အစိုးရအဖွဲ့ကတော့အဲ့ဒီသူ့အစီအစဉ်ရှိရှိနဲ့ဖြစ်လာတဲ့ဟေးဆိုရင်အခြေအနေမြေမှာရှိတဲ့အာဏာပိုင်များကလည်းပဲအစီအစဉ်စနစ်တကျအစီအစဉ်ခံဖို့လိုတယ်နော်အဲလူတွေဘလောက်ဒုက္ခရောက်နေတယ်တဲ့ရေးခွေကဘလောက်လိုတယ်စားရေးသောက်ရေးဘလောက်လိုတယ်ဆေးဝါးဘလောက်လိုတယ်စသဖြင့်ဒါကိုချက်ချင်းဘဟုကကျွန်တော်တို့တရားကိုပြန်ပြုပေးနိုင်အောင်အစီအစဉ်တွေလုပ်ထားတယ်နော်အဲတော့အဲ့လိုအစီအစဉ်တွေလုပ်မထားတဲ့အခါကျတော့တရက်ဆိုတရက်နှစ်ရက်ဆိုနှစ်ရက်ပေါ်ချာရေးအခုကမိုးကလည်းတအားရွာချလာတဲ့အခါကျတော့ကျွန်တော်တို့ကြားနေရတာကအခုလူတွေမိုးရေထဲမှာနေနေရတယ်ဝင်ရောက်တာတွေဖြစ်တယ်သတိညမတယ်လို့ကိစ္စတွေကျွန်တော်တို့ကြားရတဲ့ခါကျတော့ဒါလည်းပဲကျွန်တော်တို့ဘာပဲပြောရောအစိုးရအပိုင်းမှာကြိုတင်ပြင်ဆင်မှုမရှိဘူးဆိုတာကျွန်တော်တို့သွားတွေ့ရတယ်။အဲ့တော့ဒီကျွန်တော်တို့ဒီတခြားလူမှုအဖွဲ့အစည်းတွေနဲ့တူဦးချင်းအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေစသဖြင့်ပေါ်ချရဲအခုတချို့လူမှုအဖွဲ့အစည်းတွေတက်တက်ကြွကြွလုပ်နေကြတဲ့အဖွဲ့အစည်းတွေဒီပင်လည်းတကယ်ကြတော့တို့အစိုးရဒီမှာမှတ်ပုံမတင်ရသေးပါဘူး။ဒါပေမဲ့လို့ကျွန်တော်တို့မြန်မာပြည်ထဲမှာနေထိုင်ကြတဲ့လူတွေဟာနော်ဘယ်ဘာသာပဲကိုယ်ွယ်တည်ဖြစ်ပါစေအပြန်အလှန်တယောက်နဲ့တယောက်ပူညီကြတာတွေရှိပါတယ်ဆိုတော့အဲ့တော့အဲတူဦးချင်းအပိုင်းနဲ့အခုလိုလူမှုရေးအရာဝိုင်းဝန်းပူညီကြတာတွေကတော့ကျွန်တော်တို့တော်တော်ကြီးကျေနပ်စရာကောင်းပါတယ်ခုနကကျွန်တော်တို့လက်ဟာနေတာကတော့ကျွန်တော်တို့အစိုးရအပိုင်းကနေပြီးတော့အဲဒီဒုက္ခရောက်နေတဲ့လူတွေကိုအချိန်မီဒီပူညီကြတဲ့ရေးတွေလုပ်ပေးဖို့တော့ဒါနောက်အခါတွေမှာဒါမျိုးမဖြစ်အောင်တော့တို့လုပ်တင်တယ်လို့ကျွန်တော်တို့ထင်တာပဲအားကြောင့်လဲဆိုတော့အခုဆိုရင်ဒါခြေဝါပြဿနာနဲ့ဒီစာရိတ်ကမလို့တောက်တဲ့ပြဿနာကြောင့်မလို့နောက်ဆက်တွဲလူတွေမတည်တယ်မဲ့တည်ရမှာမနာတယ်မဲ့နာရမှာမဖြစ်မဖြစ်တယ်မလို့ကျွန်တော်တို့အဲ့လိုသုံးလမ်းမိတယ်ခင်ဗျာ
ဟုတ်ကဲ့ဒီအတူတည်းပြပေါ့နော်အရင်ကြီးနေနေတဲ့တက်ကြီးရွယ်ကိုအဖိုးကြီးဘွားကြီးတွေနောက်ပြီးတော့ဒီကလေးငယ်ကလေးတွေနော်သူတို့တွေကယောဂဗျာတွေဝင်လာပြီးထိခိုက်တန်ရာရပြီဆိုလို့ရှိရင်သူတို့ကပို့ပြီးတော့ဟိုနစ်နာပို့လို့ညားတာ哦အဲ့တော့အခုခြေအနေမှာတော့ကြည့်ရတာဒီပြည်ပကလည်းပဲကုညီထောက်ပံ့မှုတွေပေးလာမဲ့အရေးအယောင်တော့ကျွန်တော်တို့ကြားနေရပါတယ်ဒီလိုအခြေအနေမျိုးကိုရောက်လာတာခုနကပြောခဲ့သလိုတရားဥပဒေစိုးမိုးမှုကလည်းပဲအဓိကလိုအပ်တာပဲဒေါအောင်ဆန်းစုကြည်လည်းဒါကိုပဲထပ်ကတည်းကပြောနေတာပါတရားဥပဒေစိုးမိုးရေးကိုသာစစ်စစ်မှန်မှန်เนาะဟိုထိထိရောက်ရောက်နဲ့ကျင့်သုံးနိုင်မယ်ဆိုလို့ရှိရင်တော်တန်ရုံကိစ္စအောက်ချိန်မှာပြီးသွားနိုင်ရဲ့သားနဲ့မကြီးထွားတဲ့မဲ့နဲ့ကြီးထွားလာတဲ့အဖြစ်မျိုးတွေကိုရှောင်ရှားနိုင်မှာပါဒီတော့ခုနပြောခဲ့တဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်နဲ့ဆောင်ရွက်ဖို့လို့အဓိကကတော့အစိုးရအာဏာပိုင်တွေအနေနဲ့လှုပ်ပေးရမှာမှန်ပါတယ်ကျွန်တော်တို့အရင်ဒီ Nagis Mountain တိုက်တွန်းကလည်းပဲပြုံးစားကြီးဖြစ်သွားတယ်ကာလေကယ်ဆယ်ရေးလုပ်ငန်းတွေကိုမလုံခြုံနိုင်ခဲ့လို့ဟိုမတည်သင့်တဲ့လူတွေထပ်ပြီးတော့တည်ခဲ့ရတယ်နော်ဂီရီ Mountain တိုက်တွန်းကဆိုရင်တော့နည်းနည်းသက်သာရသွားအဲ့ဒီချိန်မှာခုန Nagis Mountain အတွေ့အကြုံနဲ့ဒီအစီအစဉ်လေးတွေလှုပ်ထားနိုင်တာတမျိုးကောင်းသွားတယ်အခုဒီလိုအရေးပေါ်အခြေအနေဖြစ်လာလို့ချင်းဒီလိုပြည်နယ်တွေနေစုံနေပြားတွေအတွက်ကိုလည်းပဲအရေးပေါ်အစီအစဉ်ဘယ်လိုလှုပ်တင်နေဆိုတာကဒါကတော့အာဏာပိုင်တွေအနေနဲ့ကအမြဲတမ်းအသင့်ဖြစ်နေဖို့သင့်ပါတယ်ဒီတော့ဒီလိုကိစ္စမျိုးတွေကိုနောက်နောက်အခါမှာဘယ်လိုထိမ့်သိမ့်တားဆီးနိုင်မလဲဆိုတာလည်းပဲဆွေးနွေးချင်ပါတယ်ဆရာမောင်ဝန်သားနည်းနည်းတော့သဘောထားလေးတွေပြောပါအောင်ခင်ဗျဟု
တ်ကဲ့ဒါအင်တန်ရေးကြည့်ပါလေအခုလောလောဆယ်ကျွန်တော်တို့ဒီပထမဦးဆုံးတင်းမာနေတဲ့အခြေအနေတွေကိုတင်မာနေရနေပြီးတော့တင်မာမှုတွေကျော့သွားအောင်เนาะနောက်ပြီးတော့ဟိုထပ်ပြီးတော့ဒီတက်ပူပြီးတော့တိုးပွားမှုမဖြစ်အောင်เนาะအကျန်းဖက်တာတွေเนาะတစ်ဖက်နဲ့တစ်ဖက်ရန်ဆောင်တာတွေအဲ့ဒါတွေကိုဖြန့်ဖြေတဲ့အဆင့်ပေါ့ဗျာအဲ့ဒီအဆင့်ကနေပြီးတော့မှနောက်တခါဒီသူတို့ကိုပြန်လည်ထူထောင်ရေး เนาะนี้ญาณตาโกด้วยแจ้งมาอยู่ปัญญาอยู่เนาะเปลี่ยนในทุกตรงนี้มีถ่ายยีเนี่ยสะอกုံลงเปลี่ยนลงไปอ่ะเจอเราดีมาตะบုံนี้เนี่ยมาจี้อ่ะได้ตะเรนนี้เนี่ยมาจี้อ่ะแล้วเป็นถ้าได้มีตรงเปลี่ยนนี่ชี้ไปแล้วก็ยังงุ้ยเดวีๆเอาป่ะนะเอาป่ะนะที่ไว้อย่ากล้องมาเลยถ้าพี่บีไอ้ตัวพี่บีตัวถ้าว่าเจอเราเปลี่ยนในทุกตรงอ่ะมั้ยเปลี่ยนในทุกตรงนั้นตะไคร้หมดเปล่าแล้วดีเจตนาโหเนาะน้องไม่ผิด မလဲ။နောက်မဖြစ်အောင်ဆိုတာကျွန်တော်တို့ဒီအာဃာတတွေဟိုနားလည်မှုလိုရတာတွေတောင်းနေတဲ့ဖက်နဲ့တစ်ဖက်ဒီဘလူးမဒီဖြည့်ရှင်းလို့မရတဲ့အခြေခြေတွေဖြစ်နေတာတွေဒါတွေကိုဖြည့်ရှင်းဖို့တောင်းဖို့ရှိတယ်။မဖြည့်ရှင်းမဲ့တန်းတန်းကြီးထားလို့တော့မရဘူးဗျ။ကျွန်တော်တို့အားလုံးကဝိုင်းပြီးတော့စဉ်းစားကြဖို့တော့လိုတယ
်။ဟိုရင်အစိုးရတွေလက်ထက်ကခေါင်းဆောင်ခဲ့ကြလို့ကြေညာတွေပိုပြီးကြီးထွားခဲ့ရတာကျွန်တော်တို့မြင်နေရတာပဲ။
โอเคဒီလိုနဲ့ကျွန်တော်ဟိုစင်းကြီးလိုနဲ့ပြုရဲ့သဘောပေါ့ဗျာစင်းကြီးလိုနဲ့ကုပြီးတော့အကရအနာအထက်မှာမြုံပြီးတော့ရင်းပြီးတော့မှနောက်ကရတီပေါက်ပြီးတော့ယတနာဖြစ်တော့မှဟာအကုန်လုံးအဲဒုက္ခတွေရောက်တယ်ဆိုတဲ့သဘောမျိုးပေါ့အဲ့ဒါမျိုးမဖြစ်အောင်အခုရကျွန်တော်တို့ပညာရှင်များရောအာဏာပိုင်များရောနော်နောက်ပြီးတော့တာဝန်ရှိတဲ့လူတွေနောက်ဆုံးကျွန်တော်တို့မီဒီယာတွေကလည်းတတ်နိုင်နေများကျွန်တော်တို့က brainstorming လုပ်အောင်ပေါ့ဗျာလုပ်ပြီးတော့မှဒီကိစ္စပေါ်မှာကျွန်တော်ဝိုင်းဝန်းပြီးတော့ဆွေးနွေးကြမယ်အကြံပေးကြမယ်ဒါမဲ့ပြီးတဲ့မှုနဲ့ပြေအောင်ပြီးတဲ့မှုပပြောင်းအောင်ဒီအဲ့ဒါမျိုးတော့ကိုကျွန်တော်တို့ကတော့ဆက်လုပ်သွားနိုင်မယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
မီဒီယာဆိုလို့ကျွန်တော်တို့အရင်တစ်ပတ်တုန်းကလည်းပြောခဲ့မိပါတယ်ဒီ Facebook တို့ Twitter တို့ဆိုတဲ့ဒီ Internet Social Media တွေကလည်းပဲအခန်းကဏ္ဍတစ်ခုတော်တော်လေးကိုပဲသူကယူထားတာဒီတော့ကျွန်တော်တို့စာနယ်ဇင်းတွေ
ညောင်းနေကြီးကတော်တော်ကြေပြန့်လာတယ်တော်တော်ဩဇာညောင်းနေလို့ပြောနိုင်တယ်
ဟုတ်တယ်ကျွန်တော်တို့ရေဒီယိုတို့အတန်လွင့်ဌာနတို့သတင်းစာစာနယ်ဇင်းတွေဆိုတာကအများအားအထင်းအကိုရှိကြတယ်เนาะအစင်စင်အစင်စင်ပေါ့လေဒါဒီ Facebook ကြတော့ဘယ်သူမှထိန်းလို့မရပဲねရေးချင်တဲ့လူကောက်ပြီးရေးချင်တာရေးတော့အဲ့တော့မဟုတ်မဟုတ်ဒီရေးပြီးတော့အဲ့ဒီကြာပြဿနာကြီးကြီးထွားတာလေလို့ပဲကျွန်တော်တို့မြင်မိတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟိုအစိုးရဘိုင်းကလည်းပဲကျွန်တော်တို့ဒီလိုကိစ္စတွေပေါ့လေအခုဖြစ်လာတဲ့ကိစ္စတွေဆိုလို့ရှိရင်ကျွန်တော်တို့ခုနကဥက္ကမောင်ကြီးပြောသလိုပါပဲဒီဥစ္စာကတော့ဟိုပါပေါ့ကျွန်တော်တို့ကိုလိုနီခက်ခက်ကြံခဲ့တဲ့အမွေလို့ပဲပြောရမှာပဲအခုဖြစ်ပေါ်တဲ့ဒီရခိုင်မှာဖြစ်ပေါ်တဲ့ပြဿနာဆိုလို့ရှိရင်ဆိုတော့ဟိုဆိုးတာကပါလဲဆိုတော့ဒီအစိုးရများဟာသူတို့အာဏာရဖို့သူတို့အာဏာတည်မြဲဖို့နောက်သူတို့မဲရဖို့ပေါ့လေဟိုတော့ဖတ်ဆက်လာခက်ခက်ဆိုရင်လည်းပဲအဲ့ဒီဒီမှန်ချက်တွေနဲ့ပဲသူတို့ကလုတ်ခဲ့ပြီးတော့ရေရှည်မှာဒီပြဿနာဟာဘာတွေများတိုင်းပြည်နဲ့လူမျိုးကိုနော်ဆိုးကျိုးတွေပေးနိုင်မလဲဆိုတာကိုမချင့်ချိန်ပဲနဲ့ဒီလုတ်ခဲ့တဲ့ခါကျတော့ဒါလည်းပဲတနည်းအားဖြင့်ပြောရရင်ကျွန်တော်တို့ corruption ပဲဆရာရယ်နော်အဲ့လိုသူတို့မဲရဖို့အာဏာရဖို့အတွက်ကိုဒီတစ်ဖက်နိုင်ငံကခိုးဝင်တဲ့ပုံစံတွေကိုနော်အဲဒီမတန်တဆကိုကျွန်တော်တို့သွင်းခဲ့တာဒါနှစ်ကနည်းမှမနည်းတော့ပဲနော်နှစ်50အတွင်းမှာဆိုတော့အခုဆိုရင်အဲ့ဒီ area မှာအဲ့ဒီဒေသမှာအခုခင်းဖြစ်တဲ့နေရာမှာကကျွန်တော်တို့တကယ်တိုင်းရင်းသားရခိုင်လူမျိုးနဲ့တစ်ခါကဝင်လာတဲ့လူမျိုးဆိုရင်အချိုးအစားတော်တော်ကိုကွာသွားပြီ။နော်ဆယ်ချိုးတချို့လောက်တော့မကအောင်ထင်တယ်။အဲ့ဒါလိုဖြစ်သွားတာဟာကျွန်တော်တို့ဒီအစိုးရဘက်မှာဒါတာဝန်ရှိတာပေါ့။ဆိုတော့အဲ့ဒီနေရာတွေဟာအရေးကြီးတဲ့နေရာတွေဖြစ်တယ်။နော်ဒီနေစာချင်းဖြစ်ဆက်နေတဲ့နေရာတွေဟာနော်အလားတူပြဿနာကိုတရုတ်ဖက်တွေမှာလည်းဖြစ်နေတယ်ပေါ့။နော်ဒါတော့ထားပေါ့ဆရာ။သို့တော်လည်းပဲတစ်ခါကပါလဲဆိုတော့အစိုးရဘက်ကဒီကိစ္စတွေကိုနောက်သတင်းထုတ်ပြန်ခြင်းနောက်တစ်ခါတရင်းစာလွတ်လပ်ခွင့်ကျွန်တော်တို့နိုင်ငံမှာတရင်းစာလွတ်လပ်ခွင့်ဆုံးရှုံးတာလေအခုမှဟိုရမလားလို့နော်ပြန်ဆနှိဝါတဲ့ကာလဟုတ်အဲ့တော့တရင်းလွတ်လပ်ခွင့်မရှိခဲ့တဲ့ခါကျတော့ဒီဒေသတွေမှာတကယ်ဘာတွေဖြစ်ခဲ့တယ်ဆိုတာဟုတ်နော်အဲလူတွေခိုးဝင်တာခိုးထုတ်တာအဲဒီကျွန်တော်လူဝင်မှုကလက်စားတဲ့ပြဿနာတွေစသဖြင့်ဒါတွေကတရင်းစာတွေကပုံမှန်လင်းလင်းဟိုတော့ကလေးကရေးနိုင်ခဲ့မယ်ဆိုရင်ဒီကနေ့ဖြစ်ရတဲ့ဖြစ်ရအကြောင်းရင်းစင်းမြေပေါ့တမိုင်းနောက်ခံတဲ့ကွာဒါသတင်းစာတွေကလည်းသူတည်နာပြုပြီးရေးကြမှာလောက်ကြမှာအဲ့ဒါလို့လောက်ထားခဲ့ရင်ကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်လို့ဟိုကမ္ဘာအလယ်မှာနည်းနည်းအောက်ကျစရာမလိုဘူးလို့ပြောရမှာပေါ့ဆရာဘာလို့ကျွန်တော်ဒီလိုပြောရလဲဆိုတော့အခုနိုင်ငံတကာဒီသတင်းစာကြီးတွေကနော်ဟိုနယူးယောက်တိုင်းတို့ကျွန်တော်တို့အယ်ဂျာဇီးရာတို့စတဲ့နော် APAC အပါအဝင်အဲ့သူတို့ဒီကိစ္စတွေနဲ့ပတ်သက်လို့ရေးတဲ့နေရာမှာအဲကျွန်တော်တို့ဒီမြန်မာတွေရခိုင်တွေကပဲနော်မဂျော်ရီဖြစ်တဲ့အတွက်ကြောင့်ပါလူများစုဖြစ်တဲ့အတွက်ကြောင့်နိုင်ငံကျင့်လို့လူအခွင့်အရေးကိုချိုးဖောက်သလိုလို့စသဖြင့်အဲဒီလိုတရင်အချက်အလက်အမှားတွေတမိုင်းနောက်ခံအမှားတွေနဲ့နိုင်ငံကုန်သိက္ခာလူမျိုးကုန်သိက္ခာထိခိုက်အောင်သူတို့ရေးတာတွေဟိုအကလည်းတော်တော်ဆိုးပါတယ်ဆိုအဲ့လိုဘာကြောင့်ဖြစ်ရလဲဆိုရင်ခုနကျွန်တော်ပြောတဲ့အတိုင်းပဲကျွန်တော်တို့မှာကိုယ်ခံအားမရှိဘူးကိုယ်ခံအားမရှိဘူးဆိုတာကျွန်တော်တို့သတင်းမီဒီယာကအစတည်းကကိုယ်ခံအားကောင်းကောင်းနဲ့ဒီပြဿနာတွေကိုတင်ပြနိုင်ခဲ့ရှင်းပြနိုင်ခဲ့ရေးပြနိုင်ခဲ့လို့ရှိရင် ဒီရင်ချက်လက်တွေကိုဒါနိုင်ငံတကာကတိထားပြီးသားဖြစ်အခုတော့ကကျွန်တော်တို့တစ်ဖက်ကမှန်တဲ့သတင်းဖြန့်ချိမှုမှန်တဲ့ဝါဒဖြန့်ချိမှုတွေကိုအခြေခံပြီးတို့ကရေးတဲ့အခါကျတော့ဒီပြဿနာဟာကျွန်တော်တို့လောလောဆယ်ကျွန်တော်တို့ပြည်တွင်းမှာတော့နော်ပြီးပြီအောင်နေတာလို့ဒါအာဏာပိုင်များကနော်အာဏာအင်အားသုံးပြီးတော့ထိန်းလို့ရခြင်းရနိုင်မယ်သို့တော်အဲ့ဒီနိုင်ငံတကာနဲ့ပြောတဲ့ဆိုတဲ့နေရာမှာကျ
ဒီကဒါဒီကိုဆက်ပြီးတော့ကျွန်တော်တို့ရှင်းရလိမ့်မယ်လောက်ရလိမ့်မယ်လို့ထင်တယ်အဲ့ဒီအတွက်လည်းပဲဒီကနေ့သတင်းမီဒီယာကိုဒါအစိုးရနော်ဟိုပြီးတော့လောလောလာလာရေးကွန်တာကွန်ဘေးကိုလိုရဲလို့ကျွန်တော်အဲ့လိုမြင်နေခဲ့ဗျဟုတ်ပါတယ်ခင်ဗျဟိုကျွန်တော်တို့ပြည်တွင်းမီဒီယာဆိုလို့ပေါ့နော်ပြည်တွင်းမှာအခုဆရာမောင်သားတို့လို့ပုဂ္ဂလိကဒီပြင်ပ private လို့လုပ်နေကြတဲ့ပုံကိုယ်ရှိသလိ
မျိုးတွေမလုပ်ဘဲနဲ့တည်င်းအမှန်ကိုအမှန်အတိုင်းမြန်မြန်ဆန်ဆန်ပြည်သူတွေကြားကိုရအောင်ပို့ပေးနိုင်ဖို့လိုပါတယ်။ကဲကျွန်တော်တို့ညီကုန်းချုပ်အနေနဲ့တူတူတုတ်တုတ်နဲ့ဆရာမဝင်းသားမှတ်ချက်ကလေးပေးပါအောင်ခင်ဗျ။ကျွန်တော်တမိနစ်စီတော့ထပ်ပြောကြတာပေါ့
။ဟုတ်ကဲ့ကျွန်တော်ဟိုသတင်းမီဒီယာနဲ့ပတ်သက်လို့ကျွန်တော်ဘက်ကလည်းနည်းနည်းပြောစရာရှိရဗျာ
။ဟုတ်ကဲ့
အဲ့ဒါကတော့ကျွန်တော်တို့ဒီရင်းသတင်းမီဒီယာတွေကကျွန်တော်တို့ရေးမယ်တားမယ်အခုခံချိပမယ်ရှင်းလင်းတင်ပြမယ်ပေါ့။အဲ့ဒါတွေကကျွန်တော်ပြည်တွင်းပြိဿအတွက်ကတော့ကျွန်တော်ထိရောက်မယ်ဗျာ
ဟုတ်ပါတယ်ထိ
ရောက်မယ်ကျွန်တော်ဒါတော့မှတ်ပါတယ်ဒါပေမဲ့ခုနဟိုဆရာဇင်လင်းပြောတယ်နိုင်ငံခြားသတင်းဌာနကြီးကြီးသတင်းစာကြီးကြီးအဲသူတို့ကဒီသူတို့ဟိုရိုးဆွဲပြီးတော့သူတို့လက်ခံထားတဲ့အယူဆတွေပေါ့ဗျာအဲအဲ့ဒါတွေပုံမှန်အခြေခံပြီးတော့အခုသူအခွင့်ကြုံတဲ့အခါမှာသူတို့ကပုံပြီးတော့ဖွင့်ပြီးတော့ရေးကြတာဟုတ်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်တာတော့ကျွန်တော်ထင်တယ်အဲအစိုးရကဒီ transparency ရှိရှိနေပေါ့ဗျာသူတို့တွေကိုယ်တိုင်ကဒါကိုလက်ခံအောင် convince တော့အောင်နော်ဘဝင်ကြကြနဲ့လက်ခံအောင်ဟိုပြဖို့လိုရဲ့ဗျာသူတို့ကရှင်းပြရမယ်နိုင်ငံတော်ကဒီကမှာရှိတဲ့မြန်မာတန်ယုံနေရတယ်ပြီးတော့အဲ့ဒါအထူးသဖြင့်စူးစမ်းဖို့လိုပါတယ
်ကျွန်တော်တို့အခုဒီထိုင်းနိုင်ငံမှာဥစဉ်နေနဲ့တည်တာပဲနော်ထိုင်းနိုင်ငံဘန်ကောက်မှာဆိုလို့ရှိရင်နိုင်ငံခြားရေးဝန်ကြီးဌာနကနေ့စဉ်လိုလိုတရားကြားလိုလိုသူတို့သတင်းစာတွေဆရာတွေနဲ့တွေ့တယ်ရှင်းတယ
်
ဒီကိမ်းမှာတတိယပြည်မှာလည်းထို့အတူပဲချိကြပါတယ်နိုင်ငံအများပြားမှာအမေရိကန်မှာဆိုနေတိုင်းနေတိုင်းရှိပါတယ်သတင်းတစ်ခုပေါ်လာလို့ရှိရင်သတင်းစာဆရာတွေကနေပြီးတော့မီဒီယာသမားတွေကနေပြီးတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကိုမေးတယ်သူတို့ကနေပြန်ရှင်းတယ်ဒါမျိုးတွေကဖြစ်တတ်ပါတယ်ပြောပါစားအ
ဲ့လိုလှုပ်ရှင်းဖြစ်တာလည်းဟိုနိုင်ငံတကာမှာကြတော့ဗျာကျွန်တော်မြန်မာတန်ယုံတွေကဟိုဒီလိုအချိန်မှာအင်မတန်အရေးကြီးပါတယ
်ဟုတ်ကဲ့
နော်မြန်မာပြည်ဘက်ကခုခံပြီးတော့နော်ခုခံပြီးတော့ဆိုတာမျက်စိမှိတ်ပြီးစွန့်ငင်းလို့ပြောတာမဟုတ်ဘူးတကယ်အချက်လက်အမှန်တွေကိုတင်ပြနိုင်မယ်ဆိုရင်အင်မတန်မှအကျိုးရှိမယ်လို့ထင်ပါလေဗျာ
ဟုတ်ပါတယ်ဗျာ
ဟုတ်ကဲ့ဆရာစင်လင်းရောခင်ဗျညီကုန်းချုပ်လေးဒီမိနစ်လောက
်ဟုတ်အခုကကျွန်တော်တို့တိုင်းပြည်အဲ့လိုပေါ့နိုင်ငံတကာသတင်းမီဒီယာကြီးတွေရဲ့မမှန်မှန်သတင်းအချက်လက်တွေနဲ့ထုတ်လွှင့်တိုက်ခိုက်မှုတွေခံနေရတာပေါ့ရှာရဲအဲ့ဒါခုနကကျွန်တော်ပြောတဲ့အတိုင်းပါပဲကျွန်တော်တို့ဒီသတင်းမီဒီယာလွတ်လပ်ခွင့်ကျွန်တော်တို့ချိန်တုံးခဲ့လို့ကျွန်တော်တို့ဒီအကျိုးဆက်တွေခံစားနေရတာပေါ့လေအခုဒါတိုက်ဆိုင်တော့ပြောရမှာဆိုရင်တကဘာလုံးကဒီသတင်းမီဒီယာကြီးတွေကအခုကျွန်တော်တို့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ဆုယူတဲ့အခါမှာသူ့မိန့်ခွန်းကို live ကြေလွှင့်နေတယ်ဆရာရဲ့တကယ်သာဆာမျက်နှာတွေမှာလည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွေကိုဖော်ပြနေတယ်ဆရာရဲ
့ဟုတ်ကဲ့
နော်အဲဒါပြန်လို့ကျွန်တော်ဗမာပြည်ကဒီအစိုးရသတင်းစာတွေကတစ်လုံးတစ်ပါးတော့မဖော်ပြဘူးတပ်ပုံလေးတစ်ပုံတော့မဖော်ပြဘူးဆိုတာလေတော်တော်အယုတ်ဆုအကြီးတန်းတဲ့ကိစ္စပဲဆရာရဲ့
ဟုတ်ပါတယ်
အဲတော့ကိုတိုင်းပြည်ကိုဂုံဆောင်နဲ့ဒီနော်ပုဂ္ဂိုလ်တယောက်နိုင်ငံသားတယောက်မိမိနိုင်ငံသားတယောက်ဟာနော်ကမ္ဘာအလယ်မှာသူ့နိုင်ငံကိုနော်ကျွန်တော်တို့ဒီကုန်တင်ပေးတဲ့ပုဂ္ဂိုလ်တယောက်ကိုနော်ဘာကြောင့်ဒီမြန်မာသတင်းစာတွေကထည့်မပေးတာလဲဆိုတာအချက်တော်တော်လေးအဲကျွန်တော်တို့လည်းအားမရဘူးပေါ့ဆရာ။ဘာလို့လဲဆိုတော့အခုသူ့ရဲ့ဒီ Nobel ဆုပေးပွဲမှာပြောသွားတဲ့ဒီမိန့်ခွန်းအဆိုရင်အင်မတန်တန်ဖိုးကြီးပါတယ်။ကျွန်တော်တို့ပြည်တွင်းပြဿနာတွေကိုလည်းပဲအဲသူ့ဘယ်လိုရှုထောင့်ကနေဒါအရှင်းပြထားတယ်ခုနပြောတဲ့ဆံမောင်ဝင်းသားပြောသလိုနော်နိုင်ငံတကာကနော်သတင်းဌာနတွေနိုင်ငံတကာအစိုးရတွေကလည်းပဲပမာပြည်ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဘယ်လိုမြင်သင့်နေဆိုတာမျိုးတွေကိုသာတော်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာဒါသူတော်တော်ကိုတောင်းဖို့ရှိတဲ့စကားတွေပြောထားတာရှိတယ်အဲ့တော့ဒါတွေကိုဘာကြောင့်ကျွန်တော်တို့မြန်မာဒီအစိုးရရဲ့သတင်းစာတွေကမဖော်ပြတာလဲဘာကြောင့်အခုအမျိုးသားပြန်လဲသိမြင်ယူသွားမဲ့အချိန်မှာဒီလိုကန့်တမှုတွေတုံ့ထားရတာလဲဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်အဲ့ဒါလေးတခုတော့သူတို့အဲ့ဒီလိုအကန့်အသတ်တွေမထားဘဲနဲ့နော်တကယ်ပတင်းကြီးတွေကိုဒါဖော်ပြပေးသင့်တယ်လို့ကျွန်တော်အဲ့လိုကတော့အကြံပြုခြင်းပါတယ
်ဟုတ်ပါပြီခင်ဗျာဟုတ်ပါပြီကျွန်တော်တို့ဇာတ်ရေးအချင်းကပြည့်နေပြီမို့လို့ဒီမျှနဲ့ပဲကျွန်တော်တို့ဒီစကားဝိုင်းကိုရန်နာပြစီခင်ဗျာ
အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတာကိုမြန်မာနိုင်ငံတွင်းကပြည်သူ့ခေတ်ချန်နယ်တိုင်းမင်္ဂအယ်ဒီတာဆရာမောင်ဝင်သဒါအပြင်ထိုင်းနိုင်ငံခြေဆိုင်စာရေးဆရာသတင်းစာဆရာဦးစင်လင်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြရစေတော်တာရှင်ပေါင်းအမှချွန်လန်းတော်မူကြပါစေ။